ီဆိုင်မြို့တော်ဝိုက်ကဒေသခံတွေကိုနေရက်ပြန်လာခိုင်းပြီးတော့အရမစစ်မှုထမ်းခိုင်းတာတွေရှိနေတယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ပြန်လာဖို့နဲ့ပြန်မလာဘူးဆိုရင်အိမ်တွေယာတွေသိမ်းဆီးမယ်ဆိုပြီးတော့စစ်ကောင်စီနဲ့ PNO ပြည်သူ့အဖွဲ့တွေကချင်းချောက်တာခံနေရတယ်လို့ဒေသခံတွေက VOA ကိုပြောဆိုကြပါတယ်။ဒီနေရက်ကိုမဖြစ်မနေပြန်လာကြတဲ့စစ်ဘေးရှောင်တွေကအရွယ်ရောက်တဲ့သူတွေကိုလည်းစစ်မှုထမ်းဖို့အတွက်ဖိအားပေးစစ်သည်နှံတက်ခိုင်းတာတွေရှိနေတယ်လို့ပြောဆိုကြပါတယ်။စီဆိုင်မြို့ဘက်ကနောက်ဆုံးအချိန်ဒီရန်ကုန်ကပေးပို့တဲ့သတင်းအပြည့်စုံကိုတော့အလိမာကတင်ပြပါမယ်ရှင်။
ပြည်ရဲ့ကျွန်းလာကလေးကရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ပြန်လာဖို့နဲ့ပြန်မလာရင်နေအိမ်လဲရာဆရဲပိုင်ဆိုင်မှုတွေတိမ့်ဆဲသွားမယ်ကြောင်းစစ်ကောင်စီနဲ့ပအုပ်ပြည်သူဆဲ PNO အဖွဲ့တွေကချင်းချောက်တာခံနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ရွာထဲမှာတက်ဆွဲနေတဲ့ပအုပ်ပြည်သူဆဲ PNO အဖွဲ့တွေအတွက်လဲထမင်းဟင်းချက်ကျွေးရတဲ့အပြင်လက်နက်ကြီးစံဖို့အတွက်ပါဆက်ကြီးကောက်ခံလို့ပေးဆောင်နေရတယ်လို့လုံဆောင်ရေးအရာအမည်မဖော်လိုတဲ့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
လာကြအိမ်ကြီးရတဲ့ဖြစ်တော့လေအိမ်ကြီးရတဲ့ဆိုတော့ပြန်ကြတော့ပြန်နေတော့လေသူတို့မိမိတိုင်းဒီချက်ကြည့်ရအောင်စဉ်းစားကြည့်ရတယ်ဟုတ်တယ်ပြန်လို့ဖတ်နေတယ်ခါသူတို့ရတဲ့မှာရှိတယ်ဆိုသူတို့လည်းဒီချက်ကြည့်ရရတာလေအင်းသူတို့တော့အင်းများစောက်ပြရတယ်နောက်ပြီးတော့သူဆိုင်ကျော်လည်းကောက်တာပဲလေနည်းနည်းဖိုးချီဆိုင်ဖိုးချီတန်းခွင့်ဖိုးနောက်ပြီးတော့ကားဖိုးဆိုတော့ကားဝယ်ပြရတယ်လေတောင်စုတော့အဲရက်ခွဲဆိုပြီးတော့ဝယ်ပြရတယ်ပေါ့
တဲကိုအနည်းဆုံးကြက်ငွေ3000ကနေ3000အထိအစားအစာတတ်မှတ်ပြီးတော့စစ်အသုံးစရိတ်အတွက်ဆက်ကြီးကောက်ခံနေတာလို့ဆိုပါတယ်။စီဆိုင်မျိုးနဲ့အနီးဝေးစင်ကနောင်ကျော်ကျေးရွာအုပ်စုပင်ဆုံကျေးရွာအုပ်စုစိုက်ခေါင်ကျေးရွာအုပ်စုစတဲ့ပဝေးစင်ကျေးရွာဒေသခံတွေဟာအတင်းနေရပြန်လာခိုင်းပြီးတော့စစ်ကောင်စီနဲ့ PNO ပြည်သူ့စစ်အဖွဲ့ရဲ့ဖိအားပေးမှုတွေကြုံနေရတာပါ။အဲ့လိုအတင်းစားဖိအားပေးချင်းချောက်ခံရတာကြောင့်စစ်ဘေးရှောင်အများစုကနေရက်ပြန်လာကြရပါတယ်။ဒီလိုနေရက်ပြန်လာပြီးတော့အသက်18နှစ်ကနေ50နှစ်အောက်အရွယ်ရောက်တဲ့အမျိုးသားတွေကိုစစ်မှုထမ်းဖို့ဖိအားပေးအတင်းအဓမ္မစစ်တင်တဲ့တက်ခိုင်းနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့နောက်ထပ်ဒေသခံတဦးကလည်း VOA ကိုပြောပါတယ်။
အဲ့ဒီတက်ခိုင်းတာလို့မှန်ရယ်အမရှိတဲ့တို့တက်နေပြီဒီကတော့တော့ရောက်နေပြီပြီးရမှာပဲအဲ့လိုလည်းတန်းတက်ဘာလို့လဲတော့လောက်လာတော့ရှိနေပါလိမ့်မှာဟုတ်အလုံးလုံးရဲ့ခြင်းတော့ဒီမှာတို့ဒီတောင်းမှာဒီမှာတက်တက်တူပါမယ်တို့ဒါရောဆက်တက်ကိုမဝင်ရောက်ပြီးပါနော်ပြန်စားတာဒီတခြားနေရာမှာတော့ဒီလိုလုံးချင်နေရတယ်အဲ့လိုမျိုးတော့ဖြစ်တာပေါ့နော်တခြားတော့ဘယ်သူမှတော့မတက်ချင်ဘူးပေါ့နော်ဒါပေမဲ့လည်းမလုံးစားနိုင်တဲ့ပြီးသူချင်းရဲ့အမိတ်နဲ့ပေါ့နော်
ရပိုင်းလောက်သာတင်တန်းပေးပြီးတော့ရှည်တန်းတောင်ဝန်ထမ်းဆောင်ခိုင်းမယ်ဆိုရင်သွားသေးခိုင်းတာနဲ့အတူတူပဲလို့ဆိုပါတယ်
။ဒီစစ်ခေါ်ပြီးစမ်းစစ်ကောင်စီဘက်ကခေါ်တယ်ခေါ်မယ်ဆိုရင်ခေါ်ကြလို့မရှိနေတော့ဘူး။အခုကစစ်ကောင်စီပြောတယ်ငါစစ်ကောင်စီခိုင်းတယ်ငါကဒီစစ်ကောင်စီခေါ်နေတဲ့ဘောလုံးလေးတော့ဖြစ်သွားပြီ။အကယ်၍ကိုကတင်တန်းတက်ရပြီးတော့ဆောက်ဆောင်မှုရဲ့ဦးစံတဲ့ပိုင်းပေါ်တော့ကိုကကတင်တန်းလေးအလုံးစုံမှစင်ရရဲ့တက်ရပြီးတော့ရှည်တန်းထွက်မယ်ဆိုတော့ဒါဘယ်လိုမှသာတိုက်ခိုးကဘလို့မလုံတော့တဲ့ပြညာမရှိဘူးပေါ့နော်အဲ့လိုဒါတောင်းခိုင်းနေဆိုတော့တကယ်တိုက်ပွဲဝင်ခိုင်းမဲ့ခြေတန်းတိုက်ခိုင်းနေဆိုတော့ကိုကိုပဲပါလေကားပိတ်ခိုင်းနေတူပဲရော
စစ်တင်တဲ့ပြီးဆုံးလို့ကိုရဲ့ရွာမှာလုံခြုံရေးတာဝန်ထမ်းဆောင်ရသူတွေရှိသလိုရှည်တန်းပို့ခံရသူတွေလည်းရှိနေတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ဆိုတင်တဲ့နေရာရဲ့လောက်တိုက်ခိုင်းပြီးတော့ခြေတန်းပို့ရတာပေါ့အများကြီးတည်ရအများရှိရလေအချို့ကတည်ရတယ်တိုင်းတည်နေဆိုတာတည်ကြတယ်ဒီဒီကြောက်ရင်းနဲ့လည်းဆက်နိုင်ရတာတော့တွားရတယ်အမြင်ပါတယ်ဆိုရှိတယ်အဲ့လိုဖြစ်ကုန်တယ်
ပအိုပြည်သူဆဲ PNO အဖွဲ့ရဲ့ဖိအားကြောင့်ဂျေးရွာအုပ်ချုပ်ရေးမှုတွေကနေစစ်ခေါ်နေတာပါပအိုဂျေးရွာတွေကိုအဓိကထားခေါ်ယူပြီးတော့စစ်တင်တဲ့တက်ခိုင်းတာလို့ဆိုပါတယ်တတုတ်ကိုလူဦးရေ300ထပ်မင်းခေါ်ယူပြီးတော့ဂျေးရွာမှာစစ်တင်တဲ့ပေးနေတာပါပထမအပတ်စဉ်တင်တဲ့ဆင်းပြီးတော့အခုဒုတိယအပတ်စဉ်ခေါ်ယူတင်တဲ့ပေးနေတာလို့ဒေသခံတွေကပြောဆိုပါတယ်စစ်မှုထမ်းဖို့အသက်ပြေပြီးတော့ပြပရောက်နေသူနဲ့ရဝေးမှာအလုံးလုံးနေလို့စစ်မှုမထမ်းနိုင်တဲ့သူတွေကတော့တဦးကိုအနည်းဆုံးငွေကျပ်12သိန်းပေးဆောင်ရတယ်လို့ဒေသခံကပြောပါတယ်
ဒါရင်းကပြန်လို့အမခံလေးရှိတော့အရာတကြီးရဲ့သူတို့ဖျားပေးတယ်ရတယ်ကြီးရလဲစမှုထမ်းဖို့ဆိုပြီးတော့အသိန်းခေါ်တာပါလေဒီဒီသားမနေဒီစီရင်လိုက်နိုင်ရမယ်ဆိုတော့မပေါ့လေ
နေတဲ့ဟာတွေရှိတာလည်းဆိုတော့သွားရတယ်အဲ့တော့မရှိဘူးဆိုတော့မိဘအမထိုင်းသွားတာတို့အင်းစင်တော့တရားကိုဆက်လက်တင်းတော့ပေးရတယ်အဲ့ဒါဘယ်တနည်းစားလားဘယ်တော့စားလဲမသိဘူးသင်္ကန်းနဲ့ပတ်တဲ့အတွက်ကြောင့်ဆက်လက်တင်းပေးရတာပါလေဒီနေ့ဆားရောက်တဲ့လူတွေပါလေလူကားပြန်တော့လဲတယောက်ကိုတင်းရနဲ့ချီပေးရတဲ့ခါကျတော့မပေးနိုင်ကြတာများတယ်စစ်ဆိုင်ရှိတဲ့လူကငားလိုက်တာပါလေ
ဒေသခံတွေရဲ့ပြောဆိုမှုနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝင်ကြီးဦးခွန်သိန်းမကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စီစာပြုနယ်မှာစစ်မှုထမ်းဖို့ခေါ်ယူပြီးတော့စစ်တင်တာပေးနေတာရှိတယ်လို့ PNO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်တန်းကျွဲကလည်းဝန်ခံပြောဆိုပါရယ်ဒါပေမဲ့ဒေသခံတွေပြောဆိုသလိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာမရှိသလိုစစ်မှုမထမ်းဆောင်နိုင်လို့ငွေကြေးကောက်ခံတာမျိုးလည်းမရှိဘူးလို့ VOA ကအခုလိုပြောပါရယ
်ဒီဘရောက်တဲ့အားတွေလည်းတချို့အားတွေပြောငွေကြီးဟိုအလူလုံနိုင်တော့ဗောငွေကြီးတောင်းတာဗောဗျာအဲ့လိုလည်းမရှိပါဘူးကျွန်တော်ကြားပြီးတော့ဗောနော်အဓိကတော့ဒီအသက်16နှစ်နဲ့35နှစ်ဝန်းကျင်ကတော့ကျွန်တော်တို့ကတော့စစ်မှုမထမ်းနေရမို့စစ်ပညာကိုအခုအခြေခံပုံစံနဲ့တင်ပြပေးတာပေါ့ဗျာတကယ်လို့တစ်စုံတစ်ခုကိုရကိုရကိုဒီတာပြန်ကန်ဝင်လို့ရအောင်ဒါပါပဲဂျန်နဲ့ဟာတော့ဟိုပါအထူးထူးတွေတော့မရှိပါဘူးအခုသွားလိုက်တယ်တိုက်ပွဲဝင်နေပါရောမရှိပါဘူ
းစေဘေးဆောင်ဒေသခံတွေနေရပြန်လာကြပြီမဲ့အခုချိန်ထိစီစာမြို့ပဝင်းစင်တွေမှာပြစ်ခတ်တာတွေရမသွားသေးပါဘူးပေးစီပြပြပြရမလဲမသိသေးလို့စိုးရိမ်နေရသလိုဇာဝင်နေရဖူလုံဖို့ရုန်းကန်နေရတဲ့အပြင်စစ်ကောင်စီတပ်နဲ့ PNO အဖွဲ့တွေရဲ့ဖိအားပေးမှုတွေကြောင့်နေ့စဉ်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေက VOA ကိုပြောဆိုပါတယ်ရှင်